ော်ဒီနေ့အစီအစဉ်မှာအဓိကဆွေးနွေးကြတာကမြန်မာနိုင်ငံမှာအကျဉ်းသား3000ကျော်ကိုလွှတ်ပေးတယ်လို့သိရပါတယ်။အဲ့ဒီမှာနိုင်ငံရေးအကျဉ်းသားဆိုလို့တယောက်ပဲပါလာတယ်လို့လည်းကြားပါတယ်။ဘယ်လိုပဲလွှတ်လို့အကျဉ်းခံရတဲ့လူတွေလွတ်မြောက်လာတယ်ဆိုတာကျူးဆိုသင့်တဲ့သတင်းဖြစ်ပါတယ်။ဒါပေမဲ့တွေ့ရတာကတော့မကြာခင်မှာအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပမယ်အမေရိကန်သမ္မတဘရက်ဥပမာကိုရိုင်းလာတက်မဲ့အခမ်းအနားတွေရှိနေတော့ဒီဟာနဲ့အချိန်ကြီးလွတ်တယ်လို့တော့လူတိုင်းကသုံးသပ်ကြမှာပါ။သမ္မတယုံကအရာရှိကြီးကြီးရေးထားတဲ့အထက်မှာတော့ထိုက်တင်သောပြစ်ဒဏ်များကြက်ခံပြီးဖြစ်သည့်အပြင်လွှတ်ရတဲ့ရည်ရည်ချက်ထက်မှာလည်းတစ်ခုကဗာရေးထားတော့တိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်၎င်းအဲ့ဒါကိုဥတည်ပြီးတော့လွှတ်တယ်ဆိုတော့နိုင်ငံရေးအကျဉ်းသားတယောက်သာပါဝင်ပြီးတော့အကျဉ်းသားရေလွှတ်ပေးတဲ့ဟာဟာတိုင်းရင်းသားညီညွတ်ရေးကိုဘယ်လောက်အထောက်ပံ့ဖြစ်တယ်လဲဆိုတာကိုကျွန်တော်သုံးသပ်စေချင်လို့ပါတယ်ပထမအဆုံးကတော့ကိုသိမ့်နိုင်ရဲ့သဘောထားသိကြပါမယ်ခင်ဗျာ
ဒီနိုင်ငံရေးအကျဉ်းသားလေးပါမလာတာဟုတော့ကျွန်တော်အနေနဲ့တော့စိတ်မပါဖြစ်မိပါတယ်ဒီနိုင်ငံရေးယုံကြည်ချက်တိုင်းပြည်ရဲ့အကျိုးဆောင်ရွက်နေတဲ့လူတွေဘာလို့မလုပ်ပေးကြလဲဆိုတော့ဒီတန်လျာကျွန်တော်ဒီမှာဟိုရှိတယ်လို့ပြောလို့ရပါပ
ါဒေါက်တာရမျိုးသိရဲ့သဘောထားလည်းသိကြပါမယ်ခင်ဗျာ
သမားရဲ့လူငယ်ကွင်းနဲ့လွတ်ပြေးတဲ့ဟိုအခြေအနေပေါ့လေကျွန်တော်တို့ပြည်တွင်းနိုင်ငံရေးဖြစ်ပေါ်တိုးတက်မှုပေါ့လေဒီမိုကရေစီပြည်ပင်ပြောင်းလဲရေးနောက်မျိုးသားပြန်လဲပြည်မြေရေးအတွက်အထီးရောက်တဲ့အခြေလမ်းတစ်ခုလို့တော့ကျွန်တော်ကမမြင်ဘူးဗျနောက်ပြီးတော့လက်ရှိအခြေအနေရရှိလို့ရှိရင်ပေါ့လေဥပမာအချင်းတောင်တွေထဲမှာရောတရားရင်ဆိုင်နေရတဲ့ကျွန်တော်တို့တောင်သူလယ်သမားတွေကျွန်တော်တို့တက်ကြွလှုပ်ရှားသူတွေတော့ဟိုအဓိကအဖြစ်တော့နိုင်ငံသားဖွင့်ရေးရပိုင်ခွင့်တွေကိုတောင်းဆိုရင်းနဲ့အမှုရင်ဆိုင်နေရတဲ့လူတွေအဲပြည်ထောင်ကြခံနေရတဲ့လူတွေကိုအဓိကထားပြီးလွတ်ပေးတဲ့အခြေအနေမျိုးမှာပေါ့လေအဲလူငယ်ကွန်းထဲမှာနိုင်ငံရေးကျင်းပတက်ရောက်ပဲပါတယ်ဆိုတာဒါအင်မတန်မှဟိုစိတ်ပျက်စရာကောင်းတဲ့အနေထားတစ်ခုလို့ကျွန်တော်ကမြင်ပါတယ်ဗ
ျကိုတိတ်နိုင်တို့ဘက်ကရောအားရမှုရှိပါလားဒီကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ဒီမှာရှိနေတဲ့ကမ္ဘာတဲ့နိုင်ငံရေးကျင်းပအရောက်ရှိပါလေအခုတယောက်ညွတ်လာတာပေါ့ကျွန်တော်တို့မျှော်လင့်ထားတာကတော့အနည်းဆုံးတော့အယောက်30 40တော့လွတ်လာနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်သို့မဟုတ်လည်းအခုလိုဟိုတယောက်ပဲလွတ်တဲ့အခါကျတော့ဒါကတော်တော်ကိုခုနကကိုရမျိုးတွေပြောသလိုပဲတော်တော်ကိုအချိန်နေဆိုးတဲ့အနေအထားမျိုးရောက်နေပြီလားလို့မေးရနိုင်မယ်ဖြစ်ပါတယ်အ
ဲ့တော့အယောက်80လောက်ရှိရဆိုတာကတော့ဒါအာဏာပိုင်တွေကကိုတိတ်တို့ဘက်ကနှစ်ဖက်လုံးညှိနှိုင်းပြီးလက်ခံထားရတဲ့နိုင်ငံအကျဉ်းသားပေါ့
ဟုတ်ပါဘူးခင်ဗျာကျွန်တော်တို့ပထမပိုင်းမှာကျွန်တော်တို့နိုင်ငံရေးကိစ္စစီစီရေးကော်မတီမှာ69ယောက်ရှိတယ်ဆိုတဲ့ကိစ္စကိုတော့လက်ခံထားပါတယ်နောက်ပိုင်းမှာအခုဒီကတည်းကဟိုအပတ်တွင်းမှာပဲဒီအစိုးရဘက်ကအင်တာဗျူးလေးမှာတော့နိုင်ငံရေးကိစ္စမရှိတော့ဘူးကြာတနေခဲ့တဲ့လူတွေကရာဇဝတ်မှုတစ်ခုခုကျူးလွန်ခဲ့လို့တရားဥပဒေတစ်ခုခုကိုချိုးဖောက်ခဲ့လို့ထိုင်ခံနေရတာဆိုပြီးတော့ပြောသွားတဲ့ကိစ္စမျိုးရှိပါတယ်ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့တစ်ဖက်နဲ့တစ်ဖက်ကဟိုကျွန်တော်တို့ကပူပေါင်းလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေပါ။ဒါပေမဲ့ဒီအစိုးရဘက်နဲ့ဟိုအဖွဲ့အစည်းကကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားဆိုတဲ့တတ်မှတ်ချက်ကဟိုတစ်ဖက်နဲ့တစ်ဖက်နည်းနည်းလေးညီညီလွဲနေတယ်၊ဆက်ဆက်ကြွကြွလွဲနေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လို
။ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းကဒီနိုင်ငံရေးအကျဉ်းသားသတ်မှတ်ပုံသတ်မှတ်နည်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအခြေတင်ဖြစ်နေတဲ့ကိစ္စကိုဘယ်လိုမြင်ပါလဲ။ကိုတိတ်တို့ကတော့သူတို့အဆိုပြုတဲ့ဘက်ကသူတို့အမှန်နဲ့ပြောမှာပေါ့လေ။သူတို့ရှင်းပြမည်ဆွေးနွေးနေရတာဒေါက်တာရံမျိုးသိန်းသုံးသပ်သူတို့အနေနဲ့နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ကြတာနိုင်ငံရေးအကျဉ်းသားများ AAPP ဘက်ကသတ်မှတ်တာများမှန်သလားသူတို့မို့အာဏာပိုင်တွေဘက်ကသတ်မှတ်တာမှန်တယ်ပြောမလားဘယ်လိုမြင်မိပါလဲခင်ဗျာဒ
ီလက်ရှိအာဏာပိုင်တွေအပိုင်းကနိုင်ငံရေးအကျဉ်းသားသတ်မှတ်တဲ့ပုံဟာအင်မတန်မှချင်းမြောင်းတာကိုတွေ့ရတယ်ကျွန်တော်ယူဆတော့နိုင်ငံရေးဖွင့်ရေးနိုင်ငံသားဖွင့်ရေးအတွက်ကိုပါဝင်ဆောင်ရွက်ပြီးတော့ဖန်ဆီးခံရတယ်ရည်ရွယ်ခံရတယ်ချစ်တဲ့ဆက်မှတ်ခံရတယ်ဆိုလို့ရှိရင်ဒီလူတွေအားလုံးဟာကျွန်တော်အများကြီးနိုင်ငံရေးအကျဉ်းသားပဲအဲ့တော့ခုနပြောသလိုဟိုအစိုးရပကနေပြီးတော့ဒီပုံမှန်တွေပေါ်မှာပေါ့လေတော့အခြေခံပြီးတော့နိုင်ငံရေးကျင်းသားဟုတ်တယ်မဟုတ်ဘူးဆိုတာကိုပြောနေတဲ့ဟိုအယူဆကကျွန်တော်အမြင်အားဖြင့်တကယ်တမ်းကဟိုရင်အစိုးရလက်ထက်တွေကဟိုလမ်းယူလမ်းဟောင်းကြီးပဲလို့ကျွန်တော်မြင်နေဗျအခုအစိုးရအပြောင်းလဲဖြစ်လာပြီးနောက်ပိုင်းမှာဒီနိုင်ငံရေးကျင်းသားသတ်မှတ်တဲ့ပုံစံကိုလည်းပြောင်းလဲပြစ်ဖို့လိုနေတာအဲ၃နှစ်ကျော်ပါပြီအဲ့မဲ့ဒီနေ့ဒီအချိန်ကြီးကျွန်တော်အများအပြားအစိုးရအနေနဲ့ဒီနိုင်ငံရေးကျင်းသားအဓိပ္ပာယ်ဖွင့်ဆိုချက်သတ်မှတ်တဲ့နေရာမှာဒီအခြားဖွဲ့စည်းတွေနဲ့ညှိနှိုင်းဆောင်ရွက်တဲ့အပိုင်းမှာအဲရောင်းအားနေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗ
ျဆိုတော့နောက်တစ်ခုကသူတို့ကဒီနိုင်ငံတော်တည်ငြိမ်အေဂျင်ရေးတရားဥပဒေစိုးမိုးရေးတိုင်းရင်းသားစည်းလုံးညီညွတ်ရေးစသဖြင့်ဒီဟာတွေကိုမျှော်မှန်းပြီးလွှတ်တယ်ဆိုတော့အခု ကိုတိတ်နိုင်တို့ဘက်ကအဆိုပြုထားတဲ့နိုင်ငံအကျဉ်းသားလို့သတ်မှတ်ထားတဲ့လူတွေဟာအဲ့လူတွေကိုလွှတ်ပေးလိုက်ရင်နိုင်ငံတော်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးပြည့်ဝင်းသွားမယ်ထင်သလားသူတို့မို့တိုင်းရင်းသားညီညွတ်ရေးလုပ်မှုပြည့်စည်သွားမယ်လို့များအနာပိုင်းလေးစိုးရိမ်နေကြပါလားအဲ့လူတွေဟာဒီလောက်ထိအနေကြီးမားတဲ့လူတွေလို့ထင်ပါလားကိုတိတ်နိုင
်ဟုတ်ကဲ့ကျွန်တော်ဥဒေစီလက်ထက်မှာကျင်ညာတဲ့ဒုညချက်နဲ့တက်တာကိုကျင်ညာတဲ့ကျင်ညာချက်အကုန်လုံးကလူလူပါပဲအရင်တော့လည်းဒီတိုင်းပဲကျင်ညာပါလားသူ့ဥမဲ့ကျွန်တော်ပြောချင်တာကဒီဒီနိုင်ငံရေးရာထောက်ကြနေတဲ့လူတွေကတိုက်ပြည်ရဲ့ပြည်စည်းရာပြည်စည်းချောင်းလုံးမမဟုတ်ဘူးဆိုတာကတော့ဒါအသေးကြပါပဲအဲ့တော့ကျွန်တော်တို့ဘယ်လိုပဲလွတ်လာလွတ်လာနေအချင်းသားလေးလွတ်လာကျွန်တော်ကျေဆွပါပါသူ့ဥမဲ့ဒီရာဇဝတ်အချင်းသားလေးတိုင်းနာစည်းရုံးညီညွတ်ရေးအတွက်အထောက်အကူဖြစ်တဲ့လူတွေဖြစ်တယ်ဒီနိုင်ငံရေးသမားတွေကတော့အထောက်အပံ့မဖြစ်ဘူးဆိုတဲ့ကိစ္စကကိုကိုပေးတာနဲ့ကိုတိုင်းတယ်လို့ကိုကျွန်တော်တို့အဲ့လိုမြင်ပါလေ
ဆိုတော့ကျွန်တော်တခုဒီနေရာမှာမေးချင်တာတော်တော်ရင်မျိုးသိဘယ်လိုမြင်ပါလဲအဲ့တော့ဒီအခုမလွတ်ပြေးပဲထောင်ထဲမှာပဲဆက်လက်ပြီးတော့အချင်းကြခံနေရတဲ့လူတွေတရားရင်ဆောင်နေရတဲ့ပုဂ္ဂိုလ်တွေဒီလူတွေကိုလွတ်ပြေးလိုက်တာမှတိုင်းရင်းသားစီးလုံးမျိုးတွေပို့ပြီးတော့စင်းမြတ်လာနိုင်တဲ့အလားအလာရှိရဲ့အတိုင်းပြည်အတွက်ပို့ပြီးကောင်းလာနိုင်တဲ့အလားအလာရှိရဲ့သားနဲ့အာဏာပိုင်ဟာသူတို့ကိုမလွတ်ချင်ရတာဘာကြောင့်လို့ထင်ပါလဲဒီလူတွေဟာအာဏာပိုင်တွေရဲ့အကျိုးစီးပွားကိုဘယ်ပုံပဲနည်းစင်ခေါ်နေရလို့များလဲ
ကျွန်တော်များအချင်းတော့လက်ရှိအချိန်မှာနိုင်ငံရေးအကျဉ်းသားကိုပေါ်လေတောင်မှမကြလှုပ်ပေးဖို့လိုအပ်တယ်လို့မြင်နေဗျအဲ့ဒီအချက်ကသမရအိုဘားမားနဲ့တွေ့တဲ့အချိန်တုန်းကတော့သမရဥပဒေဆိုင်ရာနေပြုတ်ထားတဲ့ဂရီကဝတ်တွေထဲမှာသူကတစ်ချက်ပါဝင်ဖြစ်ပါတယ်ဒါပေမဲ့လက်ရှိအချိန်မှာသူတို့ကအနောက်နိုင်ငံတွေကိုသူကနိုင်ငံရေးကျင်းသားမရှိတော့ဘူးလို့ပြောနေပြီးတော့တကယ်တမ်းဒီထောင်တွေထဲမှာနိုင်ငံရေးကျင်းသားတွေကြံနေတာတော်တော်လေးတွေ့ရတယ်ပေါ့လေအဲ့ဒီအခါကျတော့အဓိကပြဿနာကတော့ကျွန်တော်အမြင်အဖြစ်တော့ဖွင့်ငင်းမြင်သာမှုနဲ့ဂျိုးသားမှုအပိုင်းပါပေါ့လေအဲအားနည်းချက်တွေရှိနေတယ်လို့မြင်နေဗျ
ကျွန်တော်စဉ်းစားမိတာဒီလူတွေကိုမလွှတ်ပေးရဟာဘာများသူတို့ဆိုရင်လို့လဲဒီလူတွေဟာအာဏာပိုင်တွေရဲ့အကျိုးစီးပွားကိုဘယ်လိုဟာတဲ့စိန်ခေါ်နေသလဲစသဖြင့်ဥပမာအဖြစ်ကျွန်တော်မဖြူနှင်းထွေးလာအဲ့ဒီအမျိုးသမီးလေးဆိုလို့ရှိရင်အစိုးရစစ်တပ်နဲ့ပူးပေါင်းမှုကြီးလုပ်နေတဲ့စီးပွားရေးလုပ်ငန်းကိုသူကအဲ့ဒါအဖြစ်မှောက်လို့တဲ့သဘောစင်ခေါ်တာကိုသူတို့မကျင်တတ်လားအဲ့လိုကျန်တဲ့လူတွေကလွှမ်းခြုံပြီးစဉ်းစားရင်ကိုတိတ်နိုင်ဘယ်လိုမြင်ပါလဲခင်ဗျာအဲ့ချက်ကိုစင်ခေါ်လာ
တယ်ဟုတ်ကဲ့ကျွန်တော်တို့ဒီနှစ်ပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်ယူနီတီရလူတွေဖန်တာရှိတယ်ဘိုင်မိုတက်နေရလူတွေဖန်တာရှိတယ်ခုနပြောသလိုဒီမအာဖြူနေထွေးတို့လူမျိုးတွေကိုဖန်တာရှိတယ်ကိုထေကျော်တို့လူမျိုးကိုဖန်တာရှိတယ်အဲ့တော့ဟိုတော်တော်များများစွာကလမ်းရရင်းနဲ့ဆက်ဆက်ပြီးတော့အလုပ်လုပ်နေတဲ့လူတွေသူကမဖြူနှင်းထွေးကိုပဲကြည့်ပါကအသေးစိုးရကောအတန်းပညာရကောမိကလေးဖြစ်နေတာကောကိစ္စရောဟိုတကယ်တမ်းကပြန်မွေးဆိုးတယ်ဆိုတဲ့ကိစ္စမျိုးကဖြစ်ကုန်မဖြစ်နိုင်ဘူးဆိုတာလူတိုင်းသိတယ်နော်နောက်တစ်ခုကဒီတကယ်ရဲ့ဒီကုမ္ပဏီကောဒီလိုចောင်းသားလေးတွေနဲ့သိကြတဲ့ကြက်ကလာမဖြစ်ကျင်ဘူးဆိုတာကျွန်တော်ပြောရတယ်ကြာကြက်ကလာမဖြစ်ကျင်ပါဘူးသူတို့အဲ့တော့ကြက်ကလာမဖြစ်ကျင်နေတဲ့လူတွေဖြစ်တယ်တစ်ဖက်မှာလည်းမတ်ကြီးမျိုးတွေလည်းပြဿနာဖြစ်ချင်တာမဟုတ်ဘူး။ तू ကတောင်းတသမကအရေးလုပ်တယ်။နော်။ဒီဒီနိုင်ငံရဲ့အရေးလုပ်တယ်လူ။ဆိုတော့အဲ့လိုလူနှစ်ယောက်တဲ့ဂျားထဲမှာဟိုတစ်ဖက်နဲ့တစ်ဖက်ဖြစ်တာမဟုတ်ပဲနဲ့ဂျားလေးကဝင်ပြီးတော့တရားစွဲတာတို့စွဲလိုက်တဲ့အမှုလေးကလည်းဆယ်နှစ်ကျော်ဆက်မှတ်လို့ရတယ်။တစ်သက်သူရင်းကြီးဆက်မှတ်လို့ရတယ်ဆိုတော့ကိစ္စမျိုးပုံမှန်လို့စွဲတဲ့ကတော့ဒါကအများကြီးကနေနိုင်တဲ့ကိစ္စမျိုးဖြစ်တဲ့အတွက်ရှိပါလေဒါကတရားလာလားမတရားဘူးလားဆိုတော့ကျွန်တော်တို့ထုတ်ပြောဖို့မလိုတော့ဘူးဖြစ်ပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားမိရတယ်သမ္မတဥသိန်းစင်ကလူတော်တော်များများအမှတ်ပေးရတယ်ဒီပုဂ္ဂိုလ်ဟာတကယ်ပြုပင်ပြောင်းလဲလူလာတယ်ဆိုတော့သူညီနိုင်ဆွေးနွေးရတဲ့ကာလုံဆိုတဲ့အဖွဲ့ထဲမှာကောဒီနိုင်ငံရေးအကျဉ်းသားတွေကိုတကယ်လှုပ်ပေးမဲ့ကိစ္စကိုမလိုလားတဲ့လူမျိုးများရှိနေလေသလားလဲကျွန်တော်စဉ်းစားမိရတယ်ဒေါက်တာရံမျိုးသိန်းကဘယ်လိုမြင်ပါလဲခင်ဗျာဒီကိစ္စကို
ကျွန်တော်တို့ကာလုံနဲ့ဒီနိုင်ငံကြီးပေးတယ်လို့တော့ကျွန်တော်အသိတော့မယူဆဘူးပြတကယ်တမ်းကပေးတင်တာကနိုင်ငံကြီးရအထွေထွေလူငင်းချမ်းသာကိုသဘောမျိုးပေးတင်တယ်အဲ့ဒီအတွက်ဆိုလို့ရှိရင်သမရကကာလုံနဲ့နှိမ့်နိုင်ရမယ်ပေါ့လေဒါနဲ့လက်ရှိဟိုဆရာပြောတဲ့အချက်မှာဒီဥပဒေအရပြောရင်ပေါ့လေကာလုံနဲ့မညီနိုင်လဲပဲသမရကဒီလူငင်းစုံကိုပေးလို့ရတယ်ပေါ့ဗျာဒါနဲ့အစိုးရဘက်မှာအမြင်ယူဆမကြည့်တဲ့လူတွေရှိကောင်းရှိနိုင်တယ်သို့တော်လည်းပဲအားလုံးဟာတော့ဟိုတဘောတွေပဲဆန္ဒတစ်ခုတွေပဲဆုံးဖြတ်ချက်တစ်ခုတွေပဲအဲ့ဒီပေါ်မှာရက်တည်ပြီးအလုံးလုံးနေတယ်လို့ကျွန်တော်ကတော့မြင်နေက
ြဆိုတော့သမဏဥသိန်းစင်ကပို့ပြီးတော့ပျော်ပြောင်းတဲ့သဘောထားရှိတယ်ဆိုတဲ့ကိစ္စကိုတော့တန်တရားရှိခြင်းတယ်လို့ထင်ပါလားဒေါက်တာမျိုးသိန်းအ
ဲကျွန်တော်ကတော့အဲ့ဒါကလည်းတန်တရားရှိစရာပဲလို့ကျွန်တော်ကထင်တယ်ဗျဘာဖြစ်လို့လဲဆိုတော့ လက်ရှိအစိုးရရဲ့အကောင့်ထဲပုံမှုပိုင်းတွေကိုသိချဆန်းစစ်လေ့လာကြည့်မယ်ဆိုလို့ရှိရင်ကျွန်တော်အများအပြားတော့ consensus နဲ့အလုပ်လုပ်နေတဲ့သဘောလို့ကျွန်တော်ထင်တယ်အားလုံးစုပေါင်းပြီးတော့အလုပ်လုပ်နေတဲ့သဘောလို့ထင်တယ်အဲဟိုမှာတူတဲ့သဘောနဲ့တူတဲ့ဆန္ဒနဲ့အကောင့်ထဲပုံနေတဲ့သဘောမဟုတ်ဘူးလို့မြင်တယ်အဲ့ဒီအခါကျတော့ဟိုမှာနောက်ဆုံးဒီနိုင်ငံရေးအကျဉ်းသားတွေလှုပ်ဖို့ကိစ္စနိုင်ငံရေးအကျဉ်းသားတွေသတ်မှတ်တဲ့ကိစ္စအားရတွေအားလုံးဟာလည်းပဲအစိုးရတစ်ဖွဲ့လုံးရဲ့သဘောထားလို့ကျွန်တော်မြင်တယ်
ကျွန်တော်နောက်ဆုံးမေးချင်တာကတော့ကိုတိတ်နိုင်ကိုဖြစ်ပါတယ်ဒေါက်တာရင်မင်းသိန်းစောစောကပြောထားတဲ့အထက်မှာမြန်မာနိုင်ငံမှာနိုင်ငံရေးကမရှိတော့ဘူးဆိုပြီးတော့သမ္မတဦးသိန်းစင်ဆိုတာနိုင်ငံတကာကိုဒါပြောထားတယ်ပေါ့လေဆိုတော့နိုင်ငံတကာကိုသူတို့ပြောတဲ့စကားကပူပေါက်သလားနိုင်ငံရေးကျင်းသားများအကျိုးကိုဆောင်ရွက်နေတဲ့ကိုတိတ်နိုင်တို့အနေနဲ့ကနိုင်ငံရေးကျင်းသားရှိပါတယ်ဆိုတဲ့စကားနိုင်ငံတကာနားရဲကိုပေါအောင်ဘလောက်ဆောင်ရွက်နိုင်ပါလဲခင်ဗျာဟုတ်ကဲ့
ကျွန်တော်တို့ကတော့ဒီနည်းမျိုးစုံနဲ့တော့ကျွန်တော်တို့ဆောင်ရွက်နေတယ်လို့ပြောလို့ရပါကျွန်တော်ကဆက်ပြီးတော့တင်ပြသွားမယ်တခြားသောနေကြီးရဲ့ဒီများမှာလွတ်လာမလားစောက်ပြောရလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းကမျောလင်းပါလားခင်ဗျာမကြခင်ဒီကျန်နိုင်ငံရေးအကျဉ်းသားတွေလွတ်လာမယ်လို့ရော
သမ္မတဥပမာရဲ့ကျွန်တော်တို့နိုဝင်ဘာခီးစဉ်မတိုင်ခင်မှာတော့ဟိုနိုင်ငံရေးအကျဉ်းသားအတော်များများလွတ်လာမယ်လို့မျောလင်းတယ်အဲ့လိုမလွတ်လာခဲ့ရင်လည်းပဲအမေရိကန်ဆွေးရနေတဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စကိုအထူးအလေးထားပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထည့်သွင်းစဉ်းစားပြင်းတယ်လို့ကျွန်တော်ကမြင်ပါတယ်ဗျ